ဒီကတော့ NCE ရဲ့မှာအချမ်းတရချစ်တူမြများဟိုဒီစီဝေးလေးမှာအကောင့်ထဲပို့ကြိုးစားကြတယ်ပေါ့။ဒါဆိုပြည်သူပြည်လို့ဒုတိယအစီအဝေးမှာတော့ချက်38ချက်သဘောတူညီညွတ်ရရှိခဲ့တယ်ဆိုပြီးတော့ထုတ်ပြန်ပါတယ်ဗျ။အဲဆိုအဲ့ဒီအချက်တွေကိုလည်းဒီတစ်ခေါက်စီဝေးမှာအဆုံးတော့တင်ပြီးတော့မှအဲ့ဒီစာရဲ့အကြည့်ပြုဆောင်နေတယ်ရှိပါတယ
်။အဲ့လိုသဘောတူညီချက်တွေပါရရှိခဲ့တယ်တိုက်ပွဲဖြစ်နေတဲ့ဆွေသတင်းတွေကလည်းမကြာခဏပေါ်လာတော့လူကမေးခွန်းထုတ်ကြတယ်ဒီညီညာရင်းညီလာခံဆိုတာတကယ်ပဲစစ်တူနေရလားလို့ဆိုတော့ကိုမိုးစောကဒီကိစ္စကိုအစာဆုံးလိုက်နေတဲ့သတင်းတော့တွေနဲ့ဘာပြန်ပြောချင်လဲခင်ဗျာဒီကိစ္စကို
အဲဒီစစ်တီရစုတင်တော့ဒုတိယအစည်းအဝေးမှာဒီ38ချက်ကိုသဘောတူညီချက်ရရှိတယ်ဆိုတော့ကဒီအခုညီချင်းညီလာခံပေါ့စစ်တီရစုတင်လုံးမှာပါနေတဲ့အခွင့်အရေးကြီးပဲရရှိနေတဲ့အချက်ဖြစ်တယ်။ဒါနဲ့တော့လက်နက်တိုင်ဖွဲ့တီရဆိုလို့ရှိရင်ရှစ်ဖွဲ့ပဲပါဝင်တာဖြစ်တယ်။ဒါကျန်တဲ့ရဲဘော်ကျော်ကအဲ့ဒီစမှာပါဝင်လာတာမရှိသေးဘူးဆိုတော့ဒီဟာတတိလုံးတိုင်းတိုင်းနဲ့ဆောင်းတာကြည်အောင်ပြီးတကူလုံးနဲ့လွှမ်းခြုံလာဆိုတဲ့အားဖြင့်တုံ့တန်ရင်ရှိပါရဲ့ဗျာ
။ဟုတ်ကဲ့ဆိုတော့ကျန်တဲ့အဖွဲ့တွေပါဝင်လာနိုင်ရေးကိုအခုဆွေးနွေးရတာဘယ်လိုဆောင်ရွက်နိုင်တယ်လဲပါဝင်လာနိုင်မဲ့အလားလာရောဘယ်လောက်ရှိနေထင်ပါလဲ
အဲလောလောဆယ်မှာဆိုရင်တော့ဒီဆွေးနွေးပွဲမှာဒီ NC လို့ခေါ်တဲ့တနင်္ဂနွေပြည်ခတ်တိုက်ခိုက်မှုရစေးတဘောတူစာချုပ်ကိုလက်မှတ်ရေးထိုးပေးတဲ့အဖွဲ့တွေအနေနဲ့ဆိုလို့ရှိရင်အားလုံးကကျွန်တော်တို့14ပွဲလောက်ရှိနေတာပေါ့တရုတ်မြန်မာနယ်စပ်ဒေသကဒီဝါတို့ကချင်ကိုဥဆောင်ထားတဲ့အဖွဲ9ဖွဲ့ရှိတယ်ဒီဖွဲ့ခွန်အဖွဲ့နဲ့ solution ကတော့အခုထိဘယ်လိုပြောမလဲဒီ NC မှာပါဝင်ရင်းနဲ့ပတ်သက်ပြီးတော့မှတိတိကျကျဆွေးနွေးနိုင်တဲ့အနေအထားကြီးမတွေ့ရသေးပါဘူးဗျ။အဲ့တော့အဲ့ဒီအဖွဲ့ခွန်အဖွဲ့က SPNCC ဆိုတော့ပါသူတို့ကဖွဲ့စည်းထားတယ်ဖွဲ့စည်းထားတော့သူတို့ကဒီဖွဲ့စည်းရေးအားလုံးခွန်အဖွဲ့လုံးနဲ့တကိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့ဟာကိုတောင်းဆိုလာတယ်။အစိုးရဘက်ကလည်းဒီ Union Commission ဘက်ကလည်းအဲ့ဒီဟာပေါ်မှာဆွေးနွေးဖို့အတွက်လက်ခံထားတဲ့အနေအထားမျိုးမရှိသေးဘူးခင်ဗျ။သူတို့ခွန်အဖွဲ့လုံးနဲ့ဂျင်းရဲ့တွေ့နေဆွေးနွေးမျိုးမရှိသေးဘူးဆိုတော့အဲ့ဒီဟာလည်းဒီစုံမှုတစ်ခုအနေအထားနဲ့တွေ့နေရပါတယ်ဗျာ။ဒီစားထဲမှာပဲကျွန်တော်တို့ဒီ UNFC လို့ခေါ်တဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဖွဲ့လေးခုနဲ့လည်းအစိုးရနဲ့ဆွေးနွေးကြတယ်။ UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်ကိုအဓိကဆွေးနွေးတယ်။ဒီစားထဲအများဆုံး14 5လလောက်ကြာမြင့်လာပြီဖြစ်တယ်။အခုချိန်ကြီးလည်းဒီဟာတွေကသဘောတူညီချက်တော့မရသေးဘူး။သူတို့အဓိကကတော့ညီညီပိုင်းခြားတက်မှတ်ရေးဆိုဒီတက်တူလိုက်နာမယ်ကိစ္စတွေပေါ့။အဲ့ဒီချို့ချက်တွေကျန်နေသေးတယ်။အဲ့ဒီချက်တွေမရဘူးဆိုရင်တော့ဒီ NC မှာပါဝင်လာဖို့ဆိုရလဲအခန့်အတားတစ်ခုရှိနေတဲ့ဒီအနေမှာတွေ့ရပါတယ်ဗျာ
။ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဒီညီလာခံမှာမပါနိုင်သေးတာက SPNC လို့ခေါ်တဲ့တရုတ်နယ်စပ်ကအဖွဲ့တွေရဲ့ဂျီဝါတို့ကချင်တို့ခေါင်းဆောင်တဲ့အဖွဲ့တွေနောက်တစ်ခါထိုင်းနယ်စပ်က UNFC ဆိုတဲ့အဖွဲ့တွေဆိုတော့အုပ်စုနှစ်စုပေါ့ဗျာ။ဒီနေရာဖြစ်ပြန်နေသေးတယ်ဆိုတဲ့ဘောပေါ့
။ဟုတ်ပါတယ်ခင်ဗျာ။ဒီချို့သုံးသက်ချက်တွေမှာဆိုရင်တော့ဒီအင်အားစုတွေကမြန်မာပြည်မှာရှိတဲ့ဒီတနက်ကအင်အားစုတွေရဲ့ဒီ၃ပုံ၂ပုံ၃ပုံနဲ့၄ပုံ၃ပုံအဓိကလက်နက်ကအင်အားအများစုတွေကအဲ့ဒီအဖွဲ့အစည်းတွေမှာရှိနေတယ်ပေါ့။
တရုတ်နယ်စပ်ကရှိရဲ့ဝါရုကချင်တို့ဖွဲ့စည်းထားတဲ့အဖွဲ့သူတို့ကတပေါင်းတည်းသာတွေ့ကျင်တဲ့အစိုးရကိုယ်စားလှယ်နဲ့ဆိုတဲ့အဖွဲ့တွေဟာအဲ့ဒီအဖွဲ့ရဲ့နောက်ွယ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဘယ်လောက်ရှိနေပါသလဲ။ဘာကြောင့်လဲဆိုတော့သူတို့စီကကိုယ်စားလှယ်ကိုဒုတိယညီလာခံကတပေါင်းတည်းခဏလာတက်သွားတယ်လို့သတင်းကြားလိုက်ရပါတယ်။ဆိုတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြောင့်များနှောင့်နှေးနေသလားတရုတ်ကတွန်းပင်းရွေးနိုင်သလားဆိုတဲ့ကိုမျိုးတော့ဆုံးသက်ပေးပါဦး။
ဟုတ်ကဲ့အဓိကကတော့ကျူပကတဲ့တဲ့တုန်းနဲ့ဆောင်ရွက်လာတယ်ဆိုရင်တော့ဒီလိုတွေနဲ့တာဝန်လာနိုင်တဲ့အနေထားကစိတ်တစ်ပိုင်းတော့ရှိမယ်လို့မြင်ကြရှိပါတယ်တိုးတက်နိုင်ပါတယ်ခင်ဗျ
တရုတ်ဆိုရဲအဘော်သတင်းစာ Global Times တို့ဘာလို့ကျွန်တော်တို့အများအားဖန်နေတွေ့နေရပါတော့သူတို့ကမြန်မာနိုင်ငံညီငယ်ကိုသိလူလာရဲဆိုတဲ့တစ်ချိန်တည်းမှာပြောနေတာပဲဆိုတော့အပြောတစ်မျိုးအလုပ်တစ်မျိုးများဖြစ်နေသလားတရုတ်ရဲ့မူဝါဒ
ဟုတ်ကဲ့ဒီကျူနိုင်ငံရဲ့ရင်းမြစ်တာမျိုးကမြန်မာပြည်မှာအများကြီးရှိနေတယ်ပေါ့ဒီနေ့တော့တမွေပိုင်လိုင်းဆိုရင်ကျုံနိုင်ငံရဲ့ဒီစွမ်းအင်တရင်းမြေရဲ့ဒီကျိုးကျော်တစ်ခုလို့လည်းပြောလို့ရနိုင်တဲ့အတုံးကတည်းကရှိနေတယ်။ရှိနေတော့ဒီပိုင်လိုင်းလို့သူကြီးကြီးအားလုံးကကျုံမြန်မာနယ်စပ်ရင်းချင်ရေးတင်ချင်ရေးပုံမှာအများကြီးတည်နေနေတယ်ပေါ့။အဲ့ဒီကျုံဘက်ကတော့ရင်းချင်ရေးပုံမှာအများကြီးလူလာနေတယ်ဆိုတော့အနေထားမျိုးတွေတော့ကျွန်တော်တို့သိထားပါတယ်ဗျာ
။ဆိုရင်ဘာကြောင့်သူတို့ဟာဒီငင်းငယ်လုံးဝဆင်းလုံးကျော်ဖြစ်အောင်တွန်းမပုံနိုင်တယ်လဲဆိုပြီးမေးစရာရှိနေတာပေါ့။
တချို့အချက်တွေမှာတော့ဒီကျွန်တော်တို့ဒီကြားရင်းသားလက်နက်ကိုင်ဖွဲ့ရီဘက်ကလည်းသူတို့ရည်တည်ချင်တဲ့သူတို့တောင်းဆိုချက်တွေကညီငယ်တို့မြားသေးရဲ့အခြေအနေမျိုးတွေအခြေအနေမျိုးတော့အဲ့လိုပဲပြောလို့ရတယ်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမစောကိုမစောပြောတာအဲတရုတ်နယ်စပ်မှာရှိနေတဲ့အဖွဲ့ဝါရုကချင်တို့စားတဲ့အဖွဲ့တွေအပြင် MNDA တို့ TNLA တို့ AA တို့ဆိုတဲ့အဖွဲ့သုံးဖွဲ့ကြတော့ သူတို့နဲ့ဆန်ရည်ညဉ့်ညဉ့်မှာ
ဒီတို့ဒီကျုပ်ကမှနေသားမှာရှိရဲ SPNCG အဖွဲ့မှာဆိုလို့ရှိရင်ဒီ1 mile လာပါမယ် KI ကိုပါမယ်နောက် SSPD ကိုခေါ်ရရှမ်းရောက်ပါမယ်ပေါ့နောက်အဲ့ဒီထဲမှာပဲကျွန်တော်ပလောင်တို့ကိုကန်တို့ AA တို့အဖွဲ့တွေပါမယ်ပေါ့ဆိုတော့အဲ့မှာဘဝတို့ mile လာတို့တချင်လို့ရှမ်းမြောက်ပေါ့ SSPD ကိုဆိုလို့ရှိရင်ဒီ bilateral စာချုပ်မျိုးတွေကိုလက်မှတ်ရေးထိုးထားရရှိရပေါ့ပလောင်တို့ကိုကန်တို့ AA တို့အဖွဲ့တွေကျတော့ဒီလက်မှတ်ရေးထိုးထားတဲ့စာချုပ်မျိုးတွေမရှိသေးတဲ့အနေအထားမျိုးတွေမှာဒီလိုဆွေးနွေးမှုပုံစံကိုအတူတူကဆွေးနွေးနိုင်မှုရှိတဲ့အနေအထားမျိုးရှိနေမှာဖြစ်ပါလေဗျာဒီကချင်တို့ရှမ်းတို့ကတောင်းဆိုထားတဲ့ဟာတော့ပလောင်တို့ကိုကန်တို့ဘာလို့မပါဝင်လာတဲ့နောက်မှာဒီပါဝင်လက်မှတ်ရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးတွေ့ရပါလေဗျာဟုတ်ဒီပလောင်တို့ကိုကန်တို့ AA ကိုကြာတော့ကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးရေးမှာအရင်ဦးသိန်းစိန်ဆိုရလေခင်ဗျာတော့သူ့ကိုလက်မှတ်ရေးထိုးဖို့မဖြစ်ခေါ်ဘဲနဲ့ကြံရှိနေတဲ့အဖွဲ့အစည်းတွေလို့ပြောအောင်ပါခင်ဗျာ
။ဘုံကအဲ့တော့လက်မှတ်ထိုးပြီးသား10ဖွဲ့နဲ့ကတော့ NCA ပေါ်ပါအရင်ပေါ်မှုခက်ခဲသိမ့်မရှိတော့ဘူးဆိုတဲ့ဘောပေါ့။
လက်မှတ်ထိုးပြီးသား10ဖွဲ့ကလည်းဒီ NCA ပေါ်မှာတချို့ချက်ဒီမှာဘယ်လိုပြောမလဲလက်တွေ့အကောင့်တွေဖွားရတဲ့အချိန်မှာလည်းအခက်အခဲတွေတွေ့တဲ့အနေအထားမျိုးဒီမှာပြန်လည်သုံးသပ်ဖို့ဆိုတာပြောတာရှိရင်နောက်ကျွန်တော်ဒီ UNFC ရဲ့အနေအထားမှာဆိုလို့ရှိရင်ဒီ NCA ထဲမှာပါဝင်တဲ့ချက်တွေသူကချုပ်ခါရီကိုလက်မခံနိုင်သေးတဲ့အတွက်ကြောင့်မို့အဲ့တော့အချက်ရှိချက်တင်ပြတယ်တင်ပြတော့မှအဲ့ချက်တွေကြားရတယ်ဆိုလို့ရှိရင်သူတို့နေလက်မှတ်ထိုးမယ်ဆိုတော့မှသူတင်ပြထားရရှိတယ်အဲ့ဒါတွေကလည်းစူးနေလို့မဖြစ်သေးဘူးခင်ဗျာနောက်ဒီ FENCC ဘက်ကဆိုရင်တော့ဒီ World ဘာလို့ရထုတ်ပြန်ချက်တွေထဲမှာဆိုလို့ရှိရင်ဒီ NCA ကဒီတစ်ဖက်လက်နဲ့တန်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဒီသူမှုသူသားရဲ့သဘောမျိုးဒီထုတ်ပြန်ခဲ့တာတွေလည်းရှိတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့ဒီလိုအစိုးရနဲ့သဘောတူညီမှုရထားတဲ့အဖွဲ့ရဲ့သဘောမတူညီသေးတဲ့အဖွဲ့ရဲ့စသဖြင့်ပေါ်တယ်နောက်ထပ်အုပ်စုတွေရှိနေတော့အဲ့ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုရဲ့အထက်မှာကောအချင်းချင်းသဘောထားကွဲလွဲမှုပြင်းပြင်းထန်ထန်ရှိနေတယ်လို့သုံးသပ်နိုင်ပါသလား
ပြင်းပြင်းထန်ထန်ကိုယ်လွဲတယ်လို့ပြောဖို့တော့ခက်မှဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီ NCA လက်မှတ်ရေးထိုးပြီးရဲ့နောက်ပိုင်းမှာလည်းဒီ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့ဝင်တော်တော်များများ UNFC အဖွဲ့ဝင်ဟောင်းနေတယ်လေ။သူတို့ပြန်လည်တည်ဆုံဆွေးနွေးတာရှိတယ်၊ပြန်လည်ညှိနှိုင်းတာရှိတယ်ဆိုတဲ့အခြေအနေမှာတော့ပြည်ပချန်ကကိုယ်လွဲတယ်လို့တော့ပြောနေအောင်နဲ့တူပါတယ်။ဒါပေမဲ့သူတို့ကြားမှာလည်းတချို့ဟာလေးမှာတော့မတူညီတဲ့ချက်တွေတော့ရှိတယ်လို့တော့မြင်နေရပါတယ်ဗျာ။
ဆိုတော့ကမှုဆိုအဲ့ဒီတိုင်းသားလက်နက်ကင်အင်အားစုတွေပဲပေါ့အစိုးရနဲ့တက်မတော်ကြားထဲမှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုရှိတယ်လို့လူတွေကပြောနေကြပါတယ်ကုမှုဆိုရဲ့စုံစမ်းချက်ကိုလည်းကျွန်တော်ကြားချင်ပါတယ
်ဟုတ်ကဲ့အဲ့ဒီဟာကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရမတက်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာလေဒီကိစ္စတွေပါဝေဖန်တာတွေရှိပါတယ်ဥပမာဒီဟောပေါ့2013တစ်ချိန်မှာထိုးစစ်ရဲ့အချိန်မှာတော့ဆိုရင်ဦးသိန်းစိန်ကနေပြန်ပါဒီထိုးစစ်တွေကိုရှက်ဆိုင်မှုဆိုတာမျိုးတွေကိုကြည့်ညာခဲ့တယ်။ဒါပေမဲ့လို့ထူးချစ်တည်ရင်ဆိုင်တော့တာမရှိဘူး။မရှိတဲ့အခါမှာအစိုးရနဲ့တက်ပေါ်နေကဒီဘယ်လိုပြောမလဲ။အပြိုင်လိုမျိုးလားဆိုတဲ့ဟာမျိုးတွေဝေဖန်ခဲ့တဲ့ဟာမျိုးတွေလည်းရှိပါလေဗျ။ရှိရဆိုတော့အခုမျိုးသားဒီမိုကရေစီအစိုးရကျက်လာပြီးတဲ့အချိန်မှာဆိုရင်ကတော့တက်ပေါ်ဘက်ကတော့အမြဲတမ်းပဲဒီအစိုးရနဲ့တသားတည်းရှိတဲ့ဟာမျိုးဒီအစိုးရရဲ့ဦးဆောင်မှုအောက်မှာဆိုပြီးဆိုပြီးပြောပြမယ်လို့တော်တော်များများရဲ့တောင်းကြည့်တဲ့ဝေဖန်မှုတွေမှာတော့တဘောရင်းရှိသူဟာမျိုးတွေကိုဝေဖန်တဲ့ဟာမျိုးတွေတော့ကျွန်တော်တစ်ချိန်ကိုကြားသိနေရတာပဲဖြစ်ပါတယ်ခင်ဗျာ
တချို့ကပြောကြတာရှိတယ်အစင်လာအဖြစ်ဟိုဘုရုပ်နေဝင်လက်ထက်ကတည်းကသုံးသပ်လာကြတာတက်မတော်ဟာပြည်တွင်းစစ်ကိုသူတို့ကလိုလိုလားလားမရဆက်ခြင်းဘူး political will မရှိဘူးဘာကြောင့်လဲဆိုတော့တက်မတော်ရဲ့အခန့်ကဏ္ဍဟာစိတ်အရေးကြီးတယ်ဆိုတာပြတ်တတ်ခြင်းလို့ဒီကောထားပြီးတော့အချင်းကိုဆွဲနေတယ်ဆိုပြီးသုံးသပ်ချက်တွေဟိုတုန်းကရှိခဲ့ပါတယ်ကိုမိုးစော်ရဲ့သဘောထားကိုလည်းကျွန်တော်ကြားခြင်းပါတယ်အဲ့ဒီမှာကိုမိုးစော်အဲ့ဒီယူဆကိုဘယ်လိုမြင်ပါလဲခင်ဗျာ
ပြောဖို့တော့နည်းနည်းတော့ကျက်မယ်လို့ထင်ပါတယ်။ကျမတော်ဘက်ကလည်းဒီငင်းကိုအမြဲလူလာပါတယ်ဆိုရပြီးတောက်လျှောက်ပြောလာတယ်ရှိတယ်။တချို့ဘိုင်းတွေမှာဆိုရင်လည်းဒီပြည်တော်စုမပြူခွေးရေးအတွက်သူတို့တက်မတော်ကနေမှာအဓိကစိတ်သိမ်းဆောင်ရွက်လာတယ်ဆိုရမျိုးတွေပြောနေတာမျိုးတွေလည်းရှိပါတယ်။ဆိုတော့ကျွန်တော်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အနေအထားတွေနဲ့နှိုင်းယှဉ်ချိန်ထိုးပြီးတော့မှပြောမယ်ဆိုရင်ပြောလို့ရပါတယ်။ဒါတကယ်တမ်းသူတို့အနေနဲ့ဒီလိုလားဆောင်ရက်လားဆောင်ရက်ဘူးလားဆိုတာပြောလို့ကြားနိုင်တဲ့အနေအထားမျိုးရှိပါတယ်။တခြားတစ်ဖက်မှာကြာတော့ကျွန်တော်ဒီတက်မတော်စစ်ကောင်းဆောင်တွေတက်မတော်ကိုချင်းချုပ်ကြံပါအာဏာချုပ်ကင်လာတဲ့အနေအထားကြည့်ရမှာသူတို့ရဲ့မိသားစုကြီးပွားရေးလုပ်ငန်းတွေကြီးပွားလာတဲ့အနေအထားမျိုးတွေကတော့တက်မတော်ကဒီပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့မှနေရဆဲအောင်ဆောင်ရက်နေတယ်ဆိုပြီးတော့မှဝေဖန်သုံးသပ်သူတွေကတော့ထောက်ပြစရာအခွက်တစ်ခုလိုပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုမျိုးကျွန်တော်နောက်ဆုံးမေးချင်တာကတော့ အခုတတိယကြိမ်23ရာစုပင်လုံကိုကျင်းပလာမယ်မကြခင်မှာဆိုတော့အဲ့ဒီအထီးလှမ်းမျှော်ကြည့်မယ်ဆိုရင်ဒီညဉ့်ညံ့ရေးအလားအလာဟာဆက်ပြီးတော့ကောင်းသွားနိုင်မဲ့အခြေအနေရှိလာတော့လေးရှိကိုတူးသွားလိမ့်မယ်လို့ကိုမှုဆိုမျှော်လင့်ပါလားနောက်ဆုံးအနေနဲ့
လက်ရှိအနေအထားရပြောရမယ်ဆိုရင်တော့ဒီဇင်ဘာထဲမှာကျင်းပနိုင်တဲ့အနေအထားကိုမတွေ့မြင်ရသေးပါဘူး။ကိကကျွန်တော်ရခိုင်နဲ့ရှမ်းဘက်မှာဆိုလို့ရှိရင်လည်းအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆိုတာသဘောတူညီညီမရသေးဘူး။နောက်တစ်ချက်ကလည်းနိုင်ငံရေးမူကောင်တွေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့လို့ပြင်ဆင်ဖို့ဆိုတဲ့ဟာရလည်းအခုချိန်ကြီးနေဆိုတော့ဒီချိန်ချင်းမှာနောက်တစ်ချိန်ရှိဖို့စနိုင်မလား။စမယ်ဆိုလို့ရှိရင်ဒီရောတော်ဝါနဲ့အမြင်လှုပ်သွားတဲ့ဟာတွေတချို့ချက်တွေမတည်ရဲပဲနဲ့မပြီးပြတ်သေးတဲ့အစည်းအဝေးစတင်ရမယ့်အနေအထားမျိုးတွေဖြစ်လာမလားဆိုတဲ့မျိုးတွေမြင်နေပါတယ်။ဒီပုံမှာပဲဒီအားလုံးကအများသဘောတူလက်ခံနေတဲ့အနေအထားတစ်ခုညှိပြီးဆောင်ရွက်နိုင်နေဆိုရင်တော့နောက်ရှင်းလင်းပွဲတွေရှင်းလင်းပွဲတွေမှာပို့ပြီးတော့အောင်မြင်လာနိုင်တယ်လို့မြင်လို့ရပါတယ်။ဘာလို့လဲဆိုတော့အခုဆွေးနွေးနေတဲ့ဒီပြည်လုံးကြီးရခိုင်ထဲမှာ NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေပါဝင်နေတယ်။သူနဲ့ဆွေးနွေးမှုတွေရဲ့အောင်မြင်မှုပေါ်မှာမူတည်ပြီးတော့မှလက်မှတ်မထိုးတဲ့ဒီတဲ့အဖွဲ့တွေကလည်းလိုက်ပါလာမယ့်အနေအထားမျိုးတွေလည်းရှိနေတာဆိုတော့အဲ့ဒီဟာပုံပြီးရေးကြည့်မယ်လို့ပြောလို့ရမယ်လို့ထင်ပါတယ်။